နေစရာဤမြေကဘာမှာຫນွေရက်တွေပို့လို့ရှေချာပို့လို့ပူပြင်းလာပြီးဝါဆိုဝါကောင်ရေဖောင်ပေါင်းဆိုတဲ့ဆိုရိုးရှိပေမဲ့ရှေးကမိုးလေဝသမှန်လေးရှိတဲ့နေရာဒေသတွေမှာမိုးကမှန်မှန်တော့ပဲရွာရင်လည်းခဏပဲအေးအေးရှိပြီးမကြခင်ပြန်ပူလာပါတယ်။ရာသီဥရုကတစ်နှစ်တည်းတစ်နှစ်ပူနွေးလာတာကိုလည်းတောင်မှုလဲသမားတွေရောတာမန်လူတွေပါအတွေ့အကြုံရခံစားသိနဲ့သိကြပါတယ်။ဒီလိုရာသီဆဝင်းကပြောင်းကပြန်းနဲ့ရာသီဥရုပြောင်းလဲမှုက27ရာစုမှာကမ္ဘာ့ကျန်းမာရေးအတွက်အကြီးမားဆုံးချိန်ချောင်မှုပဲလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပါတယ်။ရာသီဥရုပြောင်းလဲတာဟာလူသားတွေအတွက်ရိတ်ခါနဲ့ရေပြဿနာကြုံရပြီးရေပိုလွှမ်းမိုးအလွန်မင်းပူပြင်းအနာရောဂါပိုအဖြစ်များတဲ့အပြင်စီးပွားရေးလည်းထိခိုက်ရပါတယ်။ဆန်ရေစဘာဆိုတဲ့စကရမှာရေရှိမှစဘာစိုက်ပျိုးနိုင်ပြီးစားစရာဆန်ရရှိတာပါ။လယ်သမားရာသမားတွေကမိုးကိုမျှော်ကြပြီးမိုးနဲ့စိုက်ပျိုးကြမိုးရေနဲ့အစရေကိုတို့လောင်ကြတာပါဘင်္ဂလားပင်လယ်အော်မှာမုန်တိုင်းရှိရင်မိုးရွာတက်တဲ့ရခိုင်ပြည်နယ်မှာမိုးရွာသည်ဝင်လာပေမဲ့ရွမရဲ့အရှိဘက်မကွေးတိုင်းအေရရီမြစ်အနောက်ချမ်းမှာမိုးမရွာသေးဘူးလို့တောင်သူတယောက်ကပြောပါတယ
်မကွေးတိုင်းမှာမိုးရွံ့မဲ့ရောက်ပြီးမဲ့ပြီးခဲ့တဲ့ဇွန်လတလနီးပါးလောက်ကမိုးမရွာဘူးဖြစ်နေတယ်ဗျာဒီဘက်အေရရီမြစ်အနောက်ဘက်ပေါ့နော်အဲ့တော့ပူတာပေါ့ဗျာနေရာစီအပင်မေလိုပဲအပူရန်ခံစားရတယ်တောင်သူတွေကတော့အခုကနှမ်းသိမ့်ချိန်ပေါ့နှမ်းသိမ့်ပြီးတော့သူတို့လဲစိုက်ပျိုးချင်းလောက်အောင်မိုးကတော့အခုချိန်ထိမရွာသေးဘူးဆယ်ရင်နဲ့ဆိုက်ရမယ်ဆိုတော့ပြဿနာမရှိပေမဲ့ရာသီဥတုကတော့ပူတယ်နေပိုင်းတော့လိုပဲတော်တော်လေးချိန်နေဆိုပြီးတော့ပူတာပေါ့နော်တလာနီးပါးလောက်ရှိပြီမိုးမရွာတာတော့
ဒီတနေ့နေ့အတွင်းမုန်တိုင်းအပြော့လို့မကွေးဘက်မှာမိုးကောင်နိုင်တယ်လို့ရကိုင်ပြည်နယ်သဘာဝပတ်ဝန်းကျင်ရေဆောင်ရွက်နေတဲ့ကိုစင်းလန်းအောင်ကကမှန်ပါတယ်
ရခိုင်မှာမုံတိုင်းဝင်မှာရခိုင်ရုံးမကနဲ့ကြော်ပြီးတော့အဲ့ဒီပြင်မဖဲတော့မကွေးတော့မန္တလေးဖဲတော့မှမကြလဖဲတော့မှမိုးရော်တာလေအခုကမုံတိုင်းကရခိုင်ဖက်ကိုဝင်တာသိမရှိဘူးဒီတနေ့နဲ့ကဆိုတော့အဲ့ဒီဖက်လည်းအဲ့ဒါကြောင့်မိုးခေါင်တာဖြစ်မယ
်ကဘာတဝမ်းကြုံနေရတယ်လို့ရခိုင်ပြည်နယ်မှာလည်းမိုးရတဲ့ရက်တွေနင်းလာတဲ့အပြင်မိုးရွာချိန်မှာခဏပဲအေးပြီးပြန်ပူအိုက်လာတယ်လို့လည်းပြောပါတယ
်ရခိုင်မှာလည်းဒီလိုပဲမိုးရွာသည်ကအရင်ခါနဲ့တော့ရက်တွေနင်းလာတာပေါ့နော်အခုလည်းမိုးရွာသည်ဆိုပေမဲ့ပူတာပူတာပဲလေမိုးရွာလေရှင်ခဏလေးပဲအဲ့ဒါအိစစနဲ့ခါတဲ့ကောင်ဆိုရင်တကြံမတိုင်ခင်ဆိုရင်ကျွန်တော်တို့ငယ်တုန်းကဆိုရင်ရခိုင်မှာဆိုရင်နာမည်နွေးမိုးပေါ့နာမည်ဒီစေစုံနိုင်တစ်ခုအတွင်းမှာဆိုနွေးမိုးတွေကသိမ့်မရောတော့ဘူးဒီနေ့ဆိုရင်မိုးဝင်လာတော့စောတယ်မေလာတာတရားဘက်လောက်ကလေးကရခိုင်မှာမိုးဝင်နေပြီလေမိုးစရော်ပြီလေဒီနေ့ဆိုတော့မိုးဝင်လာတော့စောတယ်ဒီမှာ
ကမ္ဘာနိုင်ငံတွေမှာလို့ရာသီဥတုကပြောင်းလဲနေပြီးဆောင်းရသည်ဆိုလဲဒီဇင်ဘာလောက်ရောက်မှအေးတက်ရလို့နောက်မကြခင်February လောက်မှာရာသီကပူပြင်းလာပြန်ပါတယ
်။ရာသီဥတုကတော့ကျွန်တော်တို့ငငယ်တုန်းကဆိုရင်တော့ဟိုပုံမှန်ပေါ့မိုးတွင်ကလေးလာတော့ဆိုဆောင်းလေးလာတော့ຫນွေလေးလာတော့ပေါ့ဆောင်းဆိုကျွန်တော်တို့ငငယ်တုန်းကဆိုရင်အော်တိုဘာလမိုးကွန်ဖီဆိုတာနဲ့အေးစားပြူလာပြီပေါ့ဗျာ။ဒါပေမဲ့ခုကနိုဝင်ဘာလကုန်လို့ဒီဇင်ဘာလဆန်းလောက်မှပဲနေနေလောက်အေးတာပေါ့လေ။ February လအလေလောက်ဆိုရင်ຫນွေရက်တွေရောက်တော့တာပေါ့ပူလာတာပေါ့။
ရာသီဥတုမမနဲ့ကြစိုက်စရိတ်ကြီးမားနေပေမဲ့ရန်ကုန်တိုင်းကွညံကုန်းမြို့နယ်ကလယ်သမားဒေါ်လာကတော့မရိုးပလာလယ်လုံငန်းမှာဖြတ်ထိုးညံတုံစိုက်ပျိုးတဲ့လယ်သမားတွေတည်းပါဝင်တာပါ
စီသေးရမနစ်ကတည်းကကလာ9000အခုက14000တော့12000လို့ဝင်ရတယ်အချောက်တွေပဲဒီတိုင်းကျဲထားတယ်လယ်ထုံပြီးတော့မကျဲနိုင်ဘူးငွေရာသီတွေကထုံဆက်အကြီးကြီးနေတယ်ထုံပြီးအချောက်တွေကျဲထားကြတက်တာရောင်တက်တာကြောင်းဟိုစနစ်ကလေးကိုတောင်သူတွေကအဲ့လိုမျိုးဖြတ်ထိုးညံနေနေတုံပြီးရောစိုက်ပျိုးကြတာ
အထွန်းနှုံးကရောဘယ်လိုရှိပါသလဲ
သူ့ရာသီနဲ့ထုံရက်ပြီးကျဲလို့ရှိရင်ဒေကာကို60လို့50လို့တီးတယ်ဒီလိုမျိုးအချောက်ကျဲလိုက်တဲ့အခါကျတော့ထွန်းနှုံးလိုသွားတာပေါ့နော်အစိတ်လောက်ပဲတီးတော့ဆိုင်မှုမကင်ဘူးမကင်ဘူးဒါပေမဲ့ဘိုးဘွားပိုင်းအဲ့လိုမျိုးကိုယ့်ရဲ့နေရာမျိုးကိုလေဒီတိုင်းဆွတ်လို့ထားမှလည်းအကြောင်းတကြောင်းပဲပြီးတော့ဘာပဲဖြစ်ဖြစ်ရသလောက်ကလေးပဲစားလည်းအဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်တာ
မြမအိနီချင်းအိန္ဒိယပါဝင်နိုင်ငံတော်များများမှာအစိုးရကမကထနဲ့ရာသီဥတုဒဏ်ခံနိုင်တဲ့သီးနှံစိုက်ပျိုးနည်းကျင့်သုံးနေချိန်မှာဒေါ်လာလိုမြမလယ်သမားတွေဟာမတည်ငြိမ်တဲ့နိုင်ငံရေးလှိုင်းတဘောက်ပေါက်ပြန်တဲ့ရာသီဥတုကိုအန်တုစိုက်ပျိုးနေကြပါတယ်